ကိုထက်အောင်ခံသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်ဟာဒုက္ခသည်တွေကိုပြန်မခေါ်ခြင်းနဲ့အတွက်ပြောတယ်လို့ယူဆတဲ့အကြောင်းဒုက္ခသည်တူကတုံ့ပြန်လိုက်ပါတယ်အဲ့လိုပြောဆိုချက်ဟာအချက်လက်ပေါ်အခြေခံပြောဆိုတာမဟုတ်ဘူးဆိုရင်ဒုက္ခသည်ပြန်လည်ခံရေးလုပ်ငန်းကိုထိခိုက်နိုင်မယ်လို့မြမအရေးလေးလာသုံးသပ်သူတူကလည်းမြင်ပါတယ်ဒီအကြောင်းကို VUE သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပညာရေးပွဲတစ်ခုအပြီးသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကသတင်းမီဒီယာတွေကိုအခုလိုပြောဆိုသွားတာ
ပါ။တကယ်ကလူကြီးထုတ်မနေဘူးတောင်းဘူး။မြင်ရစမ်းကြ။တော့ပြည်တော်ကသူပြန်သူ့ပြည်ပါဆိုလေသူ့ပြည်။ဟု
တ်။
တန်တီသူ့ပြည်နိုင်ရင်သူတို့ဘူးမျိုးလို့ဆိုတော့ဘုရားဘုနောက်ပြီးတော့နောက်ပြီးတော့ပြန်ကတိလူငယ်လေးတွေကိုလည်းတော့သူတို့အဲဒုက္ခတွေဆန်းနေမှာတွင်းထားတဲ့ရိတ်ဆုံးတဲ့စိတ်ဓာတ်ကတခိုင်ကိုချစ်တတ်ကြမယ်ညောင်းနေအောင်ချစ်တတ်ကြမယ်ဒီဖြစ်အဲ့မှာပြည့်ကျက်နေတဲ့လူကြီးတွေကဖင်မလီတွေကသူ့ရဲ့နာကညီမညက်ကညောင်းနေအောင်ချစ်တတ်ကြမယ်အဲ့ဒီဖြစ်တယ်
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတစ်ခုမှာလက်ရှိနေထိုင်နေတဲ့ဒုက္ခသည်တဦးဖြစ်သူဦးမောင်မောင်ကျော်မင်းကတော့ဒါဟာအစိုးရဘက်ကဝါဒဖြန့်ချီမှုတသက်သာဖြစ်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
ကတည်းကဝန်ကြီးသူရဦးအောင်ကိုပြောကြတယ်ရောအာဆူရမဝါဒဖြစ်လို့ပြောရှင်တာဖြစ်တယ်အတိတ်ကတော့မှမဆူရကကျွန်တော်ရဲ့ထိုးချူချောက်ကိုမလိုက်လို့ပဲနဲ့ဒီလူကိုမဟုတ်မမဆွဆဲနေတာကိုအဲလူဟန်ကြလူလူလူဟန်ကြလူလူတော့ပဲကိုအဲမလာရှင်ဆဲမပူချူလို့ဆဲမကောချူလို့ဒီလူမျိုးပြောနေတာလို့ကျွန်တော်ရှင်းပါတယ်ခင်ဗျာ
စခိုင်းရင်းနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေဝေဖန်မှုတွေရှိနေချိန်မှာအစိုးရတာဝန်ရှိသူတဦးအနေနဲ့သတိထားပြောဆိုဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကလည်းဒီဒုက္ခတွေတွေပြန်မလာနိုင်သေးတဲ့အချိန်မှာဝေဖန်မှုတွေရောနောက်ဘုရားမအရေးယူမှုတွေရောအဲ့ဒါတွေကလည်းဒီနေ့ချိန်ကြီးရော့ကြမသွားဘူးထိခိုက်နေတာပေါ့နော်။အဲ့လိုထိခိုက်နေတဲ့အချိန်မှာတာဝန်ရှိတဲ့လူတွေအဲ့လိုဝန်ကြီးတွေအဖြစ်မျိုးဆိုရင်တော့စကားတွေပါပြီးပြောဆိုရမှာဟိုသတိထားပြီးတော့ပြောဆိုဖို့ဟိုလိုတာပေါ့လိုအပ်တယ်ဆိုရင်ဟုတ်ပါတယ်အချက်နဲ့အလက်နဲ့ပြီးပြီးကြတာဟိုပြောမယ်ဆိုမယ်ဆိုရင်တော့ဒါတော့ပြဿနာမရှိဘူးပေါ့နော်အဲဒီလိုမဟုတ်ရင်လည်းဟိုလက်လက်စပယ်ပြောတာမျိုးအချက်နဲ့အပြီးပေါ်မှာအချိန်မခံနဲ့ပြောတာဆိုရင်တော့အပြီးကြတဲ့အစိုးရကဘူးပြီးပြီးကြတာအကောင့်ထဲပေါ်နေတဲ့အဲဒီဒုက္ခတွေတရားလက်ခံရေးလုပ်ငန်းရှင်ကြီးကိုထိခိုက်နိုင်တယ်လို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားကြတဲ့ဒုက္ခတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီထားပြီးပြန်လည်လက်ခံရေးဆောင်ရွက်နေပေမဲ့အခုချိန်ထိပြန်လည်လာရောက်သူမရှိသေးတာကြောင့်အောင်မြင်မှုမရပဲရှိနေချိန်မှာအခုလိုပြည်တော်စုအဆင့်အစိုးရအဖွဲ့ဝင်တဦးကပြောဆိုလိုက်တာကြောင့်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာဒီထက်ပိုနှောင့်နှေးကြံ့ကြာစေနိုင်မယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ရှင်